ရှင်းတဲ့အာဆီယံအလဲကြဥက္ကဋ္ဌအဖြစ်မလေးရှားနိုင်ငံတာဝန်ယူတဲ့အခါလိုအပ်တာတွေကိုဝန်ရံအကြံပေးဖို့အဖွဲ့ဖွဲ့ရာမှာထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်လည်းပါဝင်မှာဖြစ်ကြောင်း Bangkok Post သတင်းစာမှာရေးသားထားပါတယ်။မလေးရှားဝန်ကြီးချုပ် Anwar Ibrahim ဟာလာမယ့်ကြာသပတေးနေ့ကျရင်မလေးရှားနိုင်ငံလန်ကာဝီကျွန်းမှာဝန်ကြီးချုပ်ဟောင်းတက်ဆင်နဲ့တွေ့ဆုံပြီးတော့ဒေသရင်းအခြေအနေတွေကိုဆွေးနွေးဖို့ရှိပါတယ်။ဒေသရင်းအတွေ့အကြုံရင်ကျက်ပြီးတော့ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တယောက်ရဲ့အရှိန်ကိုအသုံးချဖို့မလေးရှားဝန်ကြီးချုပ်မဟာဗျူဟာမြောက်ကျိုးပန်းနာဆိုပြီးတော့ကျွမ်းကျင်သူတချို့ကရှုမြင်ပါတယ်။မြန်မာနိုင်ငံရေးအပါအဝင်ထိုင်းနိုင်ငံတောင်ပိုင်းငြိမ်းချမ်းရေးနဲ့နှစ်နိုင်ငံကြားမဖြေရှင်းနိုင်သေးတဲ့အကြောင်းအရာတချို့ကိုဖြေရှင်းနိုင်အောင်အထောက်အကူပြုမယ်လို့လည်းမျှော်လင့်နေကြတာပါ။ဒါပေမဲ့လည်းမြန်မာစစ်ဘုတ်ချုပ်တွေနဲ့စီးပွားရေးအရာရောပုဂ္ဂိုလ်ရေးအရာရင်းနှီးသူတူဖြစ်တဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ကိုဒေသရင်းအဖွဲ့ကြီးရဲ့အရေးပါတဲ့အကြံပေးနေရာခံထားတာကိုလူအခွင့်အရေးအဖွဲ့တွေကဝေဖန်နေကြပါတယ်။အထူးသဖြင့်မြမအရေးလှုပ်ရှားသူတွေတန်လျာနဲ့စောင့်ကြည့်နေပါတယ်။ဝန်ကြီးချုပ်ဟောင်းတက်ဆင်ဟာကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးအကြံပေးတာဝန်အပါအဝင်နိုင်ငံတချို့ရဲ့အကြံပေးအဖြစ်လဲတာဝန်ယူခဲ့ဘူးပြီးတော့ထိုင်းနိုင်ငံမှာ2001ခုနှစ်ကနေ2006ခုနှစ်အထိဝန်ကြီးချုပ်တာဝန်ယူခဲ့သူဖြစ်ပါတယ်ရှင်။